ဗမာပြည်မှာပရုတ်ပန်းတွေဝေးစီးတဲ့တကြံအခါတော့ရေတပင်ပွဲဆင်းရဲကြဖို့ပြင်ဆင်နေချိန်မှာကျွန်တော်တို့ရဲ့ VOA ရုံးချုပ်အခြေစိုက်ရာဝါရှင်တန် DC မှာတော့ချယ်ရီတွေဝေးစီးနေပါပြီချယ်ရီပွဲတော်စတင်နေပါပြီဂျပန်နိုင်ငံရဲ့လက်ဆောင်ပေးထားတဲ့ထောင်နဲ့ချီတဲ့ချယ်ရီပင်တွေပွင့်လန်းနေတဲ့ပတိုးမြင့်မြင့်တဲ့ဘေးကချယ်ရီပန်းပွဲတော်ကိုကိုယ်တိုင်သွားရောက်ပြီးတော့သတင်းယူခဲ့တဲ့ VOA ဝိုင်းတော်သူမက်ကင်ဖြူထွေးရဲ့သတင်းဖေးပို့ချက်ကိုနားဆင်ကြည့်အောင်ပါခင်ဗျာ
လူငယ်တဲ့နှစ်ပေါင်း100ကျော်ကဂျပန်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုနှစ်နိုင်ငံချစ်ချည်လက်ဆောင်ဖြစ်နေပေးခဲ့တဲ့ဒီချယ်ရီပန်းတွေပွင့်တဲ့အခုလိုຫນွေဦးကာလရာသီမှာတော့မြို့သားချယ်ရီပန်းပွဲတော်ကိုနှစ်စဉ်ပျော်ဝဲရှင်မောတွေနဲ့အတူဆင်နွှဲလေးရှိတာပါဒီပွဲကိုတော့ဝါရှင်တန် DC တဝိုက်ပြည်နယ်တွေကတာမကခရီးဝေးပြည်နယ်တွေကလာကြသူတွေရောနောက်ကမ္ဘာတဝန်းအာရှဒေသတွေကပါလာကြတဲ့သူတွေလည်းအများအပြားရှိပါတယ
် Oh it's beautiful I came from China originally
ကျွန်တော်ကတော့မူရင်းတရုတ်နိုင်ငံကလာတဲ့သူပါလောလောဆယ်တော့ဂျာမန်တောင်းမှနေပါတယ်ပန်းကြီးကတိတ်ကိုလှတယ်ဘာပြောလို့ပြောရမှန်းတော့မသိတော့ပါဘူးဗျာ
ဓာတ်ပုံပညာနဲ့ပွဲယူထားတဲ့စမန်တာကတော့အိုင်အိုဝါပြည်နယ်ကနေဒီချယ်ရီပန်းပွဲတော်ကိုပထမဆုံးအကြိမ်ရောက်လာတာလို့ပြောပါတယ်
I've been to DC before but never when the cherry blossoms were blooming.
ဒီစီမျိုးတော်ကိုကျွန်မအရင်တုန်းကလည်းရောက်ဖူးပါတယ်။ဒါပေမဲ့ဒီချယ်ရီပွဲတော်ကိုလာတာကတော့ပထမဆုံးအကြိမ်ပါ။ပန်းတွေကအရန်ကိုလှပါတယ်။ဓာတ်ပုံရိုက်လို့တိတ်ကောင်းပါတယ်လို့စမန်တာကပြောသွားတာပါ။ချယ်ရီပန်းတွေပွင့်မဲ့အချိန်ကိုတော့ National Park Service NPS လို့ခေါ်တဲ့အမျိုးသားပန်းဥယျာဉ်တွေကိုထိန်းသိမ်းစောင့်ရှောက်တဲ့အဖွဲ့ကအနည်းငယ်စောင့်ကြည့်ပြီးသတင်းထုတ်ပြန်ပေးပါတယ်။ရာသီဥတုအခြေအနေပေါ်မူတည်ပြီးတော့ပန်းပွင့်ချိန်စောတာနောက်ကျတာရှိပေမဲ့လို့အများအဖြစ်ကတော့မတ်လတတိယပတ်လောက်ကနေဧပြီလဒုတိယပတ်အကြာကာလအတွင်းမှာပန်းတွေပွင့်တတ်တယ်လို့ချယ်ရီပွဲတော်ကိုလည်းဒီကာလအတွင်းမှာပဲကျင်းပတာပါဒီနှစ်ပွဲတော်ရဲ့တရားဝင်သတ်မှတ်ထားတာကတော့မတ်လ20ရက်နေ့ကနေဧပြီလ12ရက်နေ့အထိဖြစ်ပါတယ်ဒီနေ့ဟာဆိုရင်တော့ချယ်ရီပန်းတွေအလှဆုံးပွင့်တဲ့သတင်းပတ်နောက်ဆုံးပတ်ဖြစ်တယ်လို့ပွဲတော်နောက်ဆုံးရက်တွေလည်းဖြစ်ပါတယ်ဒေသအသီးသီးကိုကိုစားပြုတဲ့ဖျော်ဖြေရေးအဖွဲ့တွေကျောင်းတဲ့တက္ကသိုလ်တွေကကိုစားပြုအဖွဲ့တွေအမျိုးမျိုးပါဝင်ဆင်နွှဲကြတဲ့ဒီချယ်ရီပွဲတော်ပိတ်ပွဲအခမ်းအနားကိုတော့ဒီနှစ်မှလည်းစီစီကားကားကျင်းပတာပါဒီနှစ်ပွဲတော်မှာစံရိုးရအကတမျိုးနဲ့ဖျော်ဖြေတဲ့အထဲမှာတော့မြန်မာနိုင်ငံသားတအုပ်ဖြစ်တဲ့ကိုတန်းထွတ်အောင်လည်းပါပါတယ
်အခုဒီနှစ်ချယ်ရီပန်းပွဲတော်မှာတန်းထွတ်အောင်လည်းလာပြီးတော့ဖျော်ဖြေရလို့သိရပါတယ်ဘာကနဲ့ကမှလဲ
ကျွန်တော်ကဒီမှာကျွန်တော်ကြောင့်ကိုစားပြုပြီးတော့ဒီဂျပန်နိုင်ငံရဲ့အော်ငါဖန်သမားတွေလုပ်တဲ့ပုံစံမျိုးအကနဲ့ဟိုတရုတ်ပေါ်ပြမှာဖြစ်ပါ
တယ်ဂျပန်ရိုးရအကပေါ
့ဂျပန်ရိုးအကပေါ့
ဘယ်လိုခံစားရလဲမြန်မာနိုင်ငံကနေဒီနိုင်ငံသားတယောက်အနေနဲ့အခုလိုဒီအမျိုးသားပွဲတော်ကြီးတစ်ခုမှလာပြီးတော့ဖြော်ပြရတယ်ဆိုတော့လေ
အရင်ပြောပါတယ်ဘာလို့ဒီပွဲကလည်းပေါ်သေးသေးမဟုတ်လေပွဲကလည်းကြီးရပြီးတော့ဒီမှာအမေရိကန်တနိုင်ငံလုံးကလူတွေကမကတကဘာလုံးကလူတွေကပါလာကြီးတော့ကြီးတော့ကျွန်တော်အရင်ဝန်အကုန်ကြီးပါတယ
်အမေရိကန်တက္ကသိုလ်မှာနိုင်ငံတကာဆက်ဆံရေးဘာသာရပ်နဲ့တတိယနှစ်တက်နေတဲ့ကိုသန်းထွတ်အောင်ကကျောင်းကိုစားပြုအဖွဲ့နဲ့အတူဖြော်ပြခွင့်ရခဲ့တာပါဒီနေ့ကတော့ချယ်ရီပန်းပွဲတော်ပြီးဆုံးကနေနောက်ဆုံးရက်တွေဖြစ်လို့ပိတ်ပွဲအခမ်းအနားတွေကိုတခဏတနာကျင်းပတာပါပြီးခဲ့တဲ့ပွဲတော်ရဲ့ကာလတွေမှာဆိုရင်လေလူကြီးလူငယ်အရွယ်ဆုံးပါဝင်ဆင်နွှဲနိုင်တဲ့ပျော်ပွဲရှင်ပွဲတွေစင်မြင့်ဖြော်ပြပွဲတွေအမှုပညာပြပွဲပန်းအလှပြိုင်ပွဲနောက်မျက်နှာစီးချေပွဲမီရှူမီပန်းဖောက်ပွဲအားကစားပြိုင်ပွဲတွေနဲ့ရိုးရအတီမုတ်အကခုံတွေကိုလည်းမြို့တော်အနက်နေရာပေါင်းစုံမှာကျင်းပပါတယ်
ဒီချယ်ရီပန်းပွဲတော်ဟာအမေရိကန်နဲ့ဂျပန်နိုင်ငံနှစ်နိုင်ငံချစ်ချင်ရင်းနှီးမှုကိုဖော်ပြတဲ့သင်္ကေတတစ်ခုဖြစ်တယ်လို့ပဲအမေရိကန်ပြည်ထောင်စုမှာတော့အခုလိုຫນွေဥကာလမှာကျင်းပတဲ့ပွဲတော်တွေရဲ့မှာအကြီးဆုံးပွဲတော်တစ်ခုပဲဖြစ်ပါတယ်။ကလေးလူကြီးမရွေးအပါဝင်ဆင်နေကြတဲ့ဒီချယ်ရီပန်းပွဲတော်ကိုတော့နှစ်စဉ်လူတစ်တန်းလောက်လာပြီးတော့ပါဝင်ဆင်နေလေးရှိပါတယ်ရှင်။ကျွန်မခင်ဗျူထွေးပါချယ်ရီပန်းတွေရှိရာကနေသင်ပြပို့နေပါတယ်ရှင်။